ရန်ကုန်မြို့ကဒီအာဇာနည်ပိတ်မှန်မှာပြုတ်လုတဲ့အခမ်းအနားကိုတော့ဒီနိုင်ငံရေးကပွဲဝင်မဲ့နိုင်ငံရေးပါတီတချို့တက်ရောက်ခဲ့ကြတာလည်းတွေ့ရပါတယ်ဒီ MDF အမျိုးသားဒီမိုကရေစီအာစုပါတီတက်ရောက်ခဲ့တဲ့အကြောင်းကိုပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဥက္ကင်မောင်ဆိုတဲ့ RFP ကိုဒီလိုပြောပြပါတယ်
ကျက်နာရီတော့မှာဟိုရှိကဒီလိုအဖွဲ့ရှိဖွဲ့လောက်ပြီးမှဒီ NDS မြန်မာပြည်ကအားစုဟိုသွားရောက်ပန်းကိုချက်ဝင်ပြုပါတယ်ကောင်းဆောင်လာတော့သူတန်းရင်သူတန်းရင်ကောင်းဆောင်ပြီးတော့သွားပြီးချက်ပါတယ်ဒီခဏရောက်ပါ
ဆစ်ဆိုရပြုလုပ်တဲ့ဒီအာဇာနည်နဲ့ခန္ဓာကိုတက်ရောက်ခွင့်ရခဲ့တဲ့ဒီမိုကရက်တစ်မြန်မာပြည်ရဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါ်ချိုချိုကျော်ညင်းကလည်
းနိုင်ငံခေါင်းဆောင်ကြီးရဲ့ဒီလိုကွန်ပျူတာပွဲကိုလေတဲရတဲ့အတွက်လည်းစိတ်ထဲမှာတော့ဘာပေါ်တော့ဝန်တာဝန်နေပေါ့နော်အဲဒီခါမှလည်းမသွားဘူးတော့စိတ်ကမျိုးဖြစ်တာပေါ့ဒါနဲ့ဟိုအဲ့လိုပုဂ္ဂိုလ်ကြီးကိုလည်းအဲသတိပြရဆိုတော့လေဝန်နေနှမျောစရာပေါ့
အလားတူပဲအာဇာနည်နဲ့ခန္ဓာကိုတက်ရောက်ခဲ့တဲ့မတူကွဲပြားခြင်းနဲ့ညီညာရေးပါတီရဲ့အထွေထွေတွင်းရေးမှုကိုနေမျိုးကြီးပြောပြတာကတော့ဒီလိုပါ။အ
ာဂါနီရဲ့အခမ်းအနားပါ။ငါကနိုင်ငံတော်အခမ်းအနားအနေနဲ့ငါတက်ရောက်ခွင့်ရလိုက်တယ်။အာဂါလုံးမရတယ်။ဒါငါတို့အဲ့ဒီမှာသွားပြီးတော့တောင်းဝေချရတယ်ဆိုတဲ့အဲဒီအတွင်းစိတ်ထဲမှာမခံယူကြဘူး။ဟိုအာဂါနီကြီးကြီးရဲ့အဲစေတနာတွေကိုကျွန်တော်တို့မြင်ကြဘူး။မြင်ပြီးရင်ကျွန်တော်တို့ကိုယ်တိုင်ကအာဂါနီကြီးကိုလွမ်းနေုံနဲ့မပြီးဘူး။အာဂါနီစိတ်ကလေးတွေမွေးမလား။
အာဇာနည်နဲ့ခန္ဓာကိုတက်ရောက်ခဲ့တဲ့ပြည်ထောင်စုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌကိုဖြိုးမင်းသိန်းဟာအာဇာနည်နဲ့ခန္ဓာပြီးတဲ့အခါမှာပါတီရုံးချုပ်ရှိတဲ့နေရာမှာအထိမ်းအမှတ်ခန္ဓာတစ်ခုကိုစွန့်ကြွေးပွဲနဲ့ပြုလုပ်ခဲ့ပါတယ်ဒီအကြောင်းကိုဖြိုးမင်းသိန်းပြောပြတာက
မကျုံအောင်ဆန်းဆိုတာကျွန်တော်တိုင်းပြည်ကိုလွတ်လပ်ရအောင်လုပ်ပေးခဲ့တဲ့တကယ်အာဇာနည်ခေါင်းဆောင်ကြီးကလွတ်လပ်ရေးဖားခင်ကြီးခဲ့ဖြစ်တဲ့ပေါ့ဒီအပေါ်မှာအများပြည်လူထုကိုကျွန်တော်ကတည်ပြီးခြင်းနဲ့ဒီအခြေအနေနဲ့ပတ်သက်ပြီးလူထုတရားလုံးကိုကျွန်တော်တို့ပါတီကအာဇာနည်ခေါင်းဆောင်ကြီးတွေအတွက်ခါကြောင့်ဒီလိုလုပ်ရတယ်လေဆိုရအခြေအနေကိုသိအောင်ကျွန်တော်တို့ကလုပ်တာပါရွေချက်ကတော့လေနောက်တစ်ချက်ကကျွန်တော်တို့တိုင်းပြည်မှာဘုရားအောင်ဆန်းတဲ့ပတ်သက်တဲ့အခမ်းအနားတကြီးကြီးမေးမြန်းအောင်ခါကြောင့်ဖြစ်နေကြလဲဆိုတဲ့အခြေအနေတွေလည်းကျွန်တော်တို့ကလူငယ်တွေကိုသိဖို့ရှင်းတယ်လေကျွန်တော်တို့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့လွတ်လပ်ရေးချိုးဖောက်ဆောင်ရွက်ခံမှုတွေကမရှိဘူးကျွန်တော်တို့ကအခုအခြေအနေကြီးပေါ့နော်ဒီလွတ်လပ်ရေးမရရှိနိုင်တဲ့နဲ့တကယ်ကိုယ်လိုနေဘွားမှာပဲရှိနေကြပါလိမ့်။အဲ့ဒီလူတွေရဲ့ဂုံကျေးစုကိုကျွန်တော်တို့အတိမတ်ပြုဖို့လိုပါလား။အဲ့ဒီအတွက်လည်းကျွန်တော်တို့ဒီလိုခန္ဓာပွဲတွေကိုတောင်းတာပါ
။ဒါတွေကတော့နိုင်ငံရေးပါတီတွေအာဇာနည်နေ့ခန္ဓာတက်ရောက်ခွင့်ရခဲ့တယ်လို့ပါတီတချို့ကအာဇာနည်နေ့ခန္ဓာတွေကိုကျင်းပခဲ့ကြတဲ့အကြောင်းကိုတင်ပြခဲ့တာပါရှင်။